တော်ဆက်သူကြီးကိုလက်ရှိထိန်းသိမ်းထားတဲ့နေရာကနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ရှုတ်ဝတ်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးတော့စောကျက်တင်ထားတဲ့အမှုကိုလည်းနေပြီးတော့အကျဉ်းထောင်မှာဒီကနေ့စစ်ဆေးခဲ့ပါတယ်။အခုလိုဒီစစ်ကောင်စီကတော်ဆက်သူကြီးကိုအကျဉ်းချလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မှများသဖြင့်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
တော်ဆန်းစုကြည်ကိုနေအခြေချုပ်လို့ထင်ထင်ထားရဲ့လှုပ်ဝင်နေရကနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။တော်ဆန်းစုကြည်ကိုထောင်ကိုပြောင်းရွှေ့ရမှန်ကန်ကြောင်းနဲ့တီးကြားကောင်းမွန်စွာထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူနဲ့အတူဘယ်သူတွေပါလဲဆိုတာနဲ့ဘယ်လိုကြောင့်ရှေ့ပြောင်းရတယ်လဲဆိုတာတော့ထုတ်ပြန်ထားတာမရှိပါဘူး။တော်ဆန်းစုကြည်ရဲ့အမှုတွေအားလုံးကိုနေပြီးတော့အချုပ်ထောင်တွင်ကအထူးတရားရုံးမှပြောင်းပြီးစစ်ဆေးဖို့စစ်ကောင်စီကစီစဉ်ထားကြတော့ကြာသာပြီးနေ့တိုင်းစစ်နေကြမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကိုနေပြီးတော့အချင်းတော်မှဒီကနေ့စပြီးစစ်ဆေးခဲ့ပါတယ်။ဒီကနေ့စစ်ဆေးတဲ့အမှုမှာတော့ပြန်ခေါ်တက်တည်ရဲမှုနှစ်ဦးကိုစစ်ဆေးခဲ့တယ်လို့တရားရုံးနဲ့နှီးဆက်တဲ့သတင်းရက်ွက်ကသိရပါတယ်။နှစ်ဦးမှာတဦးကိုသာအပြစ်သက်စစ်ဆေးနိုင်ခဲ့ပြီးနောက်တဦးကိုတော့စစ်မင်းနေစင်မှာတရားသူကြီးဘက်ကရန်နာခဲ့တာကြောင့်ဆက်မစစ်ဆေးနိုင်ခဲ့ဘူးလို့ဆိုပါတယ်။နောက်ပတ်မှာလည်းပြန်ခေါ်တက်တည်အနေနဲ့ဒီကနေ့စစ်ဖို့ကြံတဲ့ရဲမှုကိုစစ်ဆေးမှာဖြစ်ပါတယ်။ဒေါ်ဆန်းစစ်ကြီးရှင်နီတွေကိုတည်င်းတောက်တွေကိုမပြောရဆိုပြီးဥပဒေနဲ့စစ်ကောင်စီဘက်ကတန့်တက်ထားတာကြောင့်အမှုအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူး။ဒီကနေ့စစ်စီရဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့မှုဟာစီပေါ်ရေးအကြံပေးရှောင်းတာနော်ဒေါ်ဆန်းစုကြည် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးတွေဖြစ်တဲ့ဦးကျော်ဝင်းဦးစိုးဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုဆွဲဆိုထားတဲ့မှုဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဇန်နဝါရီကဒီပုံမှန်နဲ့ဆွဲချက်တင်လိုက်တာမို့အခုနောက်ပိုင်းအမှုနဲ့ပတ်သက်တဲ့ပြန်ခေါ်တက်တည်တွေကိုခေါ်ယူပြီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အချိန်မှာဒေါ်ဆန်းစုကြည်ဟာထောင်လင်းကနေလာရောက်ကြားနာခဲ့ပါတယ်။သူ့ကိုလက်ရှိစောင့်ရှောက်ပေးနေတဲ့အနီးကပ်တွေဒေါ်ဆန်းစုကြည်နဲ့အတူလိုက်ပါနေထိုင်ခွင့်မရပါဘူး။အကျဉ်းဦးစီးဘက်ကတည်တံ့စီစဉ်ပေးထားတဲ့ဝန်ထမ်း6ယောက်ကိုဒေါ်ဆန်းစုကြည်အတွက်အကူအဖြစ်ပေးထားတယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခွေးလေးတိုက်ချီတို့လည်းထောင်လင်းကိုပါမလာခဲ့ပါဘူး။တိုက်ချီတို့ကိုဒေါ်ဆန်းစုကြည်ကိုယ်တိုင်မခေါ်ခဲ့တာဖြစ်တယ်လို့သိရပါတယ်။အကျဉ်းတော်တွင်အမှုတွေရင်ဆိုင်ရပြီမဲ့သူ့အနေနဲ့အေးဆေးစွာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ခါရင်းလိုပဲတိတ်တိတ်ကြွကြွရှိနေတယ်လို့လည်းမျက်မြင်တူက VOE ကိုပြောပါရယ်။တရားဟုတ်တော်ရှိနေတူကတော့ဒေါ်ဆန်းစုကြည်ကိုထောင်ထဲကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာအခုလိုသုံးသပ်ပါရယ
်။ပြန်ပါမှာရှိနေတယ်။နိုင်ငံရေးအားဖြင့်ဒီနေ့နိုင်ငံရေးဒီမှာစိတ်ဆက်ဆောင်မှုတွေစစ်တော်တွေတော်သူ့ရှင်နေနေပြရတယ်။နောက်ကပြန်ပါမှာရှိနေတဲ့လူတွေအခုနေပြရမယ်။အတူမှာရှိနေတဲ့ဒီနေ့ဒီအမေအရမ်းကိုစစ်ဗတ်နိုင်ငံကြီးကိုပြရမယ်။ဒါကမျိုးဒီဟာကိုလုံးဝအထောက်အကူသဘောကိုကြည့်နိုင်နေပါလား။ဒီအပြည့်ကိုမြန်မာနိုင်ငံဝင်နေတောင်းတဆုကြည့်နေဒီအထောက်အကူဒီရဲ့ပါအဓိကအကြံဉာဏ်ရဲ့ရှင်းနေလို့ဒီမှာအခုလက်ရှိတောင်းတဆုကြည့်အဓိကကြားတောင်းတော့ရှင်းနေလို့ဆိုတာဒါစစ်ဗတ်နိုင်ငံကြီးအားဖြင့်ဒီလိုမှတ်ထားတာပါ။ဒါကပါလို့ဒီစနစ်တွေကအတော်ကဆုကြည့်ဒီဒီကောင်မှာထားရတဲ့အင်းတူကြီးကပါလို့ပုံမှန်ကစတဲ့ပုံစံကိုလည်းပါမယ်။ဒီပိုင်းလို့ဆိုတာဒီကကြီးတော့မှသူတို့ရဲ့ဒုံချတော့အဲ့ဒါစီမံရေးနဲ့ရေးတဲ့ပါတယ်လို့ဒီလိုပြောမှာ
။နိုင်ငံရေးလိလာတုံးသက်သူဦးရဲထုံကတော့အခုလိုဒေါန်ဆန်းစုကြည်ကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးကစားကွက်တစ်ခုအပြင်လူမျိုးရေးကြောင့်လည်းဖြစ်နိုင်တယ်လို့သူရဲ့အမြင်ကိုပြောပါရယ်
။ဘယ်နဲ့ကဲဒီကကြေပေါ်လာတဲ့အခါကျတော့တရားသူကြီးတွေရဲ့အလုံးစုံရေးဆက်ရောဒေါန်ဆန်းစုကြည်ကိုဒီကနေ့ကဲအားပုံပြီးတော့ဝင်ပြီးတော့ကဲနေဆိုရတာမျိုးပေါ့နော်အဲဒီလိုဟာမျိုးတွေလည်းရှိပါတယ်ဘူးကကြည့်ရတာကအဲ့ဒီအနေထားကနေပြီးတော့ပို့ပြီးတော့ဆိုရင်ကြာကောင်းလာတယ်တော့လို့ယူဆတယ်ဘယ်နည်းဒီကပို့ပြီးတော့နေတွင်ကျတဲ့အခုဒီကနေ့စီစဉ်ကြရတယ်မလို့ရဲ့အချင်းတောင်ကိုပြောင်းပြီးတော့အဲဆစ်ဆေးတာအနောက်ကနေဖို့လဲအိမ်မှာပဲဒီအဆောင်အတွက်ဆောက်ပြီးတော့နေသေးတာပေါ့နော်ဆိုတော့လုံလုံကြီးအကြောင်းကြောင်းတွေကျွန်တော်ကတော့အဲ့လိုယူဆပါတယ်နိုင်ငံရေးကစားကွက်ဆိုရင်တော့အဲ့ဒီစီစဉ်ကိုလည်းစစ်တေဖို့ပါဖို့အချိန်တွေတစ်ခု ရှိလို့လည်းထင်နေတာပေါ့အဲ့ဒီဖဲ့တွေပါတွေဖြည့်ဖို့အတွက်ပို့ပြီးတော့အဆင်ပြေအောင်များစီစဉ်ပါလားပေါ့
အနာသိင်းနေကစာလို့စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုစစ်တပ်အနာသိင်းပြီးတဲ့နောက်အမှုပေါင်းတရာစင်ကျော်နဲ့တရားဆွဲဆိုခဲ့ပြီးလက်ရှိမှာအမှုချမှုအတွက်ထောင်ဒဏ်7နှစ်ပြည်ဒဏ်ချမှတ်ခံထားရပါတယ်ရှင်